ါ်လာရှင်ပါခင်ဗျာကျွန်တော်တို့ RFP တနင်္ဂနွေစကပိုင်းဒီတစ်ပတ်မှာတော့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုပြီးခဲ့တဲ့တောက်ချန်ညနေပိုင်းကနောက်ထပ်နေအင်အကျယ်ချုပ်တက်တန်းထပ်ပြီးတော့တိုးလိုက်တယ်ဆိုတော့တည်င်းအခြေခံပြီးတော့သုံးသပ်ဆွေးနွေးသွားကြမှာဖြစ်ပါတယ်ဒီကနေ့အစီအစဉ်မှာပါဝင်ဖို့ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့ထိုင်းနိုင်ငံအခြေစိုက် NCGUB ပြန်ကြားရေးတာဝန်ခံဦးစင်လင်းnetwork media တရင်အုပ်စုက editor ဦးအောင်နိုင်နဲ့ထိုင်းနိုင်ငံကပဲ NDD လို့ခေါ်ကြတဲ့ democracy နဲ့ဖွံ့ဖြိုးတိုးတက်ရေးအင်အားစုကဒေါခင်ဦးမာတို့ဖြစ်ကြပါလေ။ဒေါအောင်ဆန်းစုကြည်ကိုအခုဆိုလို့ရှိရင်တပရင်အရေးခင်ပြီးကြတဲ့ကနေအကျဲချုပ်နဲ့ထားရခဲ့တာ၄နှစ်ရှိသွားပြီဖြစ်ပါလေ။ဒီတနင်္ဂနွေမှာအခု၄နှစ်တင်းတင်းပြည့်မှာမို့လို့ဒီပြီးခဲ့တဲ့တရင်တစ်ပတ်နှစ်ပတ်အတွင်းမှာဒေါအောင်ဆန်းစုကြည်ကိုပြန်ပြီးတော့လွှတ်ပေးဖို့ဒီကုလသမဂ္ဂထိပ်တန့်အရာရှိတွေအမေရိကန်ခေါင်းဆောင်တွေနဲ့ဥရောပခေါင်းဆောင်တွေအပြင်မြန်မာနိုင်ငံရဲ့အင်ဂျင်နီယာဖြစ်ကြတဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေကပါဝိုင်းပြီးတော့မြေတားရက်ခံခဲ့ကြပါတယ်။ဒါပေမဲ့လို့လဲနာဖာစစ်အစိုးရခေါင်းဆောင်တွေဟာနိုင်ငံတကာကပြောဆိုတိုက်တွန်းနေတာတွေကိုနားမဝင်ပဲအခုလိုတက်တန်းထပ်ပြီးတော့တိုးမြင့်လိုက်တယ်ဆိုတာကိုကျွန်တော်တို့ကြားကြရတာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကိုအခုလိုတက်တန်းတိုးလိုက်တယ်ဆိုတဲ့ကိစ္စကလည်းပဲတရားဝင်ကြေညာတာလည်းမရှိပါဘူး။ဒေါအောင်ဆန်းစုကြည်ကိုတောက်ချန်နေညနေပိုင်းကဒီသက်ဆိုင်ရာကအရာရှိတယောက်ကသွားပြီးတော့ဒီလိုစင်နာချက်ကိုဖတ်ပြခဲ့တယ်ဆိုတာတဆင့်စကားနဲ့အမည်မဖော်တဲ့ရဲအရာရှိအစိုးရအရာရှိတွေစီကနေပြီးကြားသိကြရတာဖြစ်ပါတယ်။ဒီတော့ဒေါ်ဆန်းစုကြည်ကိုအခုလိုထပ်မံပြီးတော့နေအချက်ချုပ်တက်တန်းတိုးလိုက်တာဟာဘာဖြစ်လို့များနော်ဒီလိုဆုံးဖြတ်လိုက်တာလဲဒေါ်ဆန်းစုကြည်ကအမျိုးသားလုံခြုံရေးကိုထိခိုက်နိုင်တဲ့ပုံကူလားဟလားဒေါ်ဆန်းစုကြည်ကိုလွတ်ပေးလိုက်ရင်တိုင်းပြည်ပြတ်သွားမှာဆိုလို့လားနော်ဒေါ်အောင်ဆန်းစုကြည်အာနာငန်းငန်းတက်နေတယ်သူလားနော်ဒီလိုအကြောင်းအချက်တွေကိုကျွန်တော်တို့အခုသုံးသပ်ဆွေးနွေးသွားကြမှာဖြစ်ပါတယ်ဒီတော့ဥစွာပထမတော့ဥစဉ်လင်းကိုပဲဘယ်လိုသုံးသပ်မိလဲဆိုတာကျွန်တော်မေးပြစီခင်ဗ
ျဒေါ်အောင်ဆန်းစုကိုအနေအမှာတုံးနဲ့တနေ့ဆက်လက်ပြီးတော့ထိမ့်သိမ်းမယ်ဆိုတဲ့သတင်းဖွက်လာပါတယ်ကျွန်တော်တို့ကတော့မအောင်ဟောပါဘူးလေဘာလို့လဲဆိုတော့ကျွန်တော်တို့ကလျှင်ထားပြီးသားပါအဲလို့ဆိုတော့ပြည်တွင်းကသတင်းအခြေအနေတွေရောနိုင်ငံတကာသတင်းအခြေအနေတွေရောကျွန်တော်တို့ဤနေကြနေရတဲ့ခါကျတော့ဒါဆက်အနာပိုင်းများအနေနဲ့တော့ဆန်းစုကြည်ကိုထပ်ပြီးတော့ချုပ်မှာပဲဆိုတာကျွန်တော်တို့ကတော့တွေ့ထားပြီးသားပါအဲဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကြာအံ့ဩမှုမရှိဘူးသို့တော်လည်းပဲဆက်အနာပိုင်းများအနေနဲ့ဒီလိုတစ်ဖက်သားအာဏာရှင်ဆန်းဆန်းအခုကဥပဒေနဲ့အညီညွတ်လည်းမဟုတ်ရုံးတင်တရားဆွဲနိုင်တဲ့အခြေအနေအခြေလက်လည်းဘာမှရှိတာမဟုတ်အဲတော့ဒီလိုအနေထားမျိုးနဲ့ပေါ့လေတော့ဆန်းစုကြည်ကိုထပ်ပြီးတော့ချုပ်မှာလိုက်တယ်ဆိုတဲ့အခါကျတော့ဒါအတိုင်းကြီးမှရှိတယ်တရားနဲ့တော့ဆန်းစုကြည်ကိုကျင်လေးစားကြတယ်ဒီလိုလိုရင်းနဲ့အတူကျွန်တော်တို့ပူတိုင်းလည်းပဲဒါစိတ်ထဲမှာတော့အတော်လေးကတိကောက်ဖြစ်ရပါတယ်အတော်လေးလည်းစိတ်ချမ်းသာဖြစ်ရပါတယ်ဘာကြောင့်လဲဆိုတော့တိုင်းပြည်ရဲ့အနာဂတ်ပေါ့လေဒါဒီမိုကရေစီအရာကိုတိုင်းပြည်ရဲ့စီးပွားရေးလူမျိုးရေးပြည်ညာရေးကြမှာရေးစက်ပေါင်းလို့ဖော်ပြတို့တဲ့ရေးတော့ဒါတွေအားလုံးကကျွန်တော်တို့တိုင်းပြည်မှာဒါနိုင်ငံရေးပြည်ညာမှာဒါလည်းရနိုင်မှာဖြစ်ပါတယ်နိုင်ငံရေးပြည်ညာမှုဆိုတာလည်းဒီကနေ့နိုင်ငံတကာအခြေအနေနဲ့ပြည်တွင်းကပြည်သူလူထုရဲ့ဆန္ဒသဘောထားအခြေအနေတွေဒါတွေကိုထင်ရှားကြည့်လိုက်လို့ရှိရင်ဒေါအောင်ဆန်းစုကြည်ဒါလည်းကျွန်တော်တို့ကဒီပြဿနာတွေကိုဖြေရှင်းနိုင်တယ်လို့ကျွန်တော်တို့လိုပဲမြင်ပါတယ်အဲ့တော့စစ်အာဏာရှင်ဆိုတာကလည်းသိတဲ့အတိုင်းပဲဘယ်အာဏာရှင်မဆိုပေါ့လေအာဏာရှင်တိုင်းအာဏာရှင်တိုင်းဟာသူတို့အာဏာတည်နေဖို့အတွက်ဆိုရင်ဒါသူတို့ကဒါအမျိုးသားလုံခြုံရေးဆိုတာကိုလုံခြုံရေးကိုပဲသူတို့ကအကြောင်းပြကြတယ်နော်အဲလုံခြုံရေးကြောင့်လုံခြုံရေးကြောင့်ဆိုပြီးတော့နော်သူတို့အာဏာကိုထိပါမယ်လို့မှန်မြကိုသူတို့ကဒါဖန်ဆီးတာပဲနော်ထောင်ချတာပဲဒါကြောင့်မလို့ကျွန်တော်တို့နိုင်ငံဟာပြောရမှာဆိုရင်အားကြတဲ့မှာနိုင်ငံရေးအကျဉ်းသားအများဆုံးဒါဖန်စီထိန်းသိမ်းခံထားရတဲ့နိုင်ငံလို့တောင်ပြောရမယ့်အခြေအနေရှိတယ်ခဏအချိန်အထိဟောနိုင်ငံရေးအကျဉ်းသား1900လောက်ရှိနေတယ်ဒါကြောင့်မလို့ကျွန်တော်တို့ဒါအခုတော့အစားစုကြီးကိုဒီစစ်အာဏာရှင်များအနေနဲ့ပို့လို့ထိန်းသိမ်းလိုက်တဲ့ကိစ္စဟာကျွန်တော်တို့အမြင်မှာတော့နိုင်ငံရေးအကျပြောရင်နိုင်ငံရေးအကျလည်းပဲတော့အစားစုကြီးနဲ့စစ်အာဏာပိုင်များနဲ့နိုင်ရှင်လိုက်တော့အစားစုကြီးကဒါကျွန်တော်တို့ဟောတာနေရပေါ့လေပြောရမယ်ဆိုဘာကြောင့်လဲဆိုတော့ပြည်သူလူထောက်ခံမှုရှိနေတာကိုဒါအပြင်မကပဲနဲ့ကျွန်တော်တို့ဒီနိုင်ငံတကာကလည်းတခဲနဲ့ထောက်ခံတာကိုဒီကနေ့နိုင်ငံတကာနော်ကျွန်တော်တို့ဒါပြန်ကြည့်လိုက်မှဆိုလို့ရှိရင်နော်အခုနိုင်ငံကောင်းဆောင်59ခုကနေပြီးတော့နော်လက်မှတ်ထိုးပြီးတော့မြေတားရက်ခံတာရှိတယ်နော်ကြံတဲ့ဒီအဖွဲ့အစည်းဒီလွှတ်တော်ကိုယ်စားလှယ်တွေနော် AMPMC လို့လွှတ်တော်ကိုယ်စားလှယ်တွေနော်ပြီးခဲ့တဲ့တရားပတ်ထဲကပဲကျွန်တော်တို့ AMPMC နဲ့ဒီဂျပန်တိုင်းလွှတ်တော်ကလွှတ်တော်ကိုယ်စားလှယ်တွေနော်ဆက်ပြီးအားလုံးပေါ့လေဒါကျွန်တော်တို့တော်တော်ကိုနိုင်ငံတကာမှာအင်တာအရေးပါတဲ့ပုံပုံများကနေဒီဒေါ်သန်းစုကြည်ကိုလွှတ်ပေးဖို့ရန်ရ ဒါလည်းပဲညီမလေးကပြည်သူလူကြီးကဆင်းရဲဒုက္ခဒွဲငါနေပြီးတော့ကြည်တဲ့နိုင်ဖို့ဟာတော့ဆန်းစုကြည်နဲ့ဆရာနာပိုင်များနဲ့တိုင်းနာကောင်းဆောင်များနဲ့ပြည်သူဆွေးနွေးမှသာလေကျွန်တော်တို့မြေသားပြန်လည်းပြန်ရရပြန်ရမယ်ဆိုတော့ငင်္ဂလကလည်းတည်တယ်ဒီလောက်ကတည်တယ်ဒါပေမဲ့လို့ခက်နေတာကအာနာရှင်များကသူတို့အာနာကိုလက်မလွတ်ချင်တာပဲအဲ့တော့ဒါကြောင့်မလို့သူတို့အနေနဲ့တော့ဆန်းစုကြီးကိုပြန်မလ
ာစီရို့တွေဒေါန်ဆန်းစုကြည်ကအခရာကြပါတယ်ဆိုတာမျိုးပြောသွားတယ်အဲ့တော့ဒီစနေနေ့ကထုတ်တဲ့ဒီမြန်မာအစိုးရရဲ့သတင်းစာတွေထဲမှာပဲဒေါန်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့စောင်းမားရဘုတ်ရေးထားတာလည်းတွေ့လိုက်သေးတယ်ဒီထဲထဲမှာဒီအမျိုးသားပြန်လဲရင်ကြားစီရေးလှုပ်ဖို့ကိစ္စကိုတဲ့ဒေါန်ဆန်းစုကြည်ပါမလှုပ်လို့ရတာလားသူမပါရင်လည်းပဲလှုပ်လို့ရပါတယ်ဆိုတာမျိုးပေါ့လေပုတ်ခတ်ပြီးရေးသားထားတယ်လည်းတွေ့ရတယ်အဲ့တော့ဒေါန်ဆန်းစုကြည်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့ပေါ့လေကျွန်တော်အခုဒီမှာဒေါက်ခေဦးမောင်ကိုကျွန်တော်မေးချင်ပါသေးတယ်เนาะဒီအမျိုးသမီးခေါင်းဆောင်တယောက်ရဲ့အခြေအနေဟာစစ်ဗိုလ်ချုပ်ကြီးတွေကဒီလောက်တောင်မှကြောက်နေရသလားထိတ်လန့်နေရသလားဘယ်လိုများသုံးသပ်မိလဲခင်ဗျဟု
တ်ကဲ့ကျွန်တော်ကတော့ဒီလိုမျိုးပြောကြချက်ကိုကသူတို့ဘက်ကနေအခုလိုပြောတာကဟိုဒီကျွန်တော်တို့ဒေါန်ဆန်းစုကြည်ရဲ့တိုင်းပြည်အတွက်အရေးကြီးတဲ့အခမ်းအကဏ္ဍကိုသူတို့ကပဲပြန်တက်တည်ကြရတယ်လို့ကျွန်မတို့လည်းသုံးသပ်ပါတယ်။တကယ်တမ်းဆိုလို့ရှိရင်ဒေါန်ဆန်းစုကြည်မှာဘာလက်နက်မှလည်းမရှိဘူး။စစ်တပ်အင်အားကြီးကြီးမားမားကြီးနဲ့ဟလာလက်နက်တွေနဲ့စစ်တပ်တစ်ခုကိုဦးဆောင်နေတဲ့ဗိုလ်ချုပ်တွေကအခုလိုမျိုးဒီအမျိုးသမီးတယောက်ငင်းငင်းချမ်းချမ်းနဲ့တိုင်းပြည်အတွက်ကိုဦးဆောင်နေတဲ့ပြည်သူမြေတားကိုခံယူထားနိုင်တဲ့ပြည်သူလေးစားမှုကိုခံယူထားနိုင်တဲ့အမျိုးသမီးတယောက်ကိုတကယ်လို့ဒါသူတို့အတွက်ဘာမှသူတို့ကနာပြောသလိုပေါ့နော်။ဒေါန်ဆန်းစုကြည်မပါလဲ။တိုင်းပြည်ကလည်းရင်ကြားစီရေးအတွက်လုပ်လို့ရပါတယ်ဆိုလို့ရှိရင်တကယ်တမ်းဆိုလွတ်ပေးလိုက်ရုံပဲရှိပါတယ်ဒေါ်ဆန်းစုကြည်ကိုဒါပေမဲ့အခုမလွတ်ပေးဘဲနဲ့ထားရနေတာကဒီဒေါ်ဆန်းစုကြည်ရဲ့အခမ်းကဏ္ဍအရေးပေါ်မှုဆိုတာကိုသူတို့ရဲ့လောက်ရက်ကပဲပြန်ပြီးတက်တည်ကြရတယ်လေပြီးတော့အခုဒီကျွန်မသုံးသပ်မိတာကဒေါ်ဆန်းစုကြည်ကိုအခုလိုသူတို့မလွတ်ပေးတဲ့ဥစ္စာကခုနကအင်္ဂလိပ်စင်နဲ့ပြောသလိုပဲသူတို့အာဏာကိုသူတို့ထိပါတဲ့ဥစ္စာကိုသူတို့ကြောက်လို့ဒေါ်ဆန်းစုကြည်ထွက်လာတာနဲ့တစ်ချိန်တည်းမှာပဲပြည်သူလူထုရဲ့ရှိနေတဲ့အားကဒေါ်ဆန်းစုကြည်နဲ့အတူတူတသားတည်းဖြစ်ပြီးတော့မှပြည်သူလူထုရဲ့အင်အားကဒေါ်ဆုရဲ့နောက်မှာရှိနေပြီဆိုတော့သူတို့ရှိနေတယ်ဆိုတော့သူတို့သိနေတော့ဒါကိုကြောက်တယ်ဆိုတော့အထူးသဖြင့်ဒီဒေါ်ဆန်းစုကြည်နဲ့အတူတူပြည်သူရဲ့အားကိုသူတို့ကြောက်တယ်ဒါကြောင့်မလို့လဲသူတို့ဒီလိုမျိုးလုပ်တာလေဆိုတော့တစ်ချိန်တည်းမှာပဲကျွန်မမြင်တာကခုနကသူတို့ကအခုအချိန်မှာဘာလုပ်ရမှန်းမသိဘူးဖြစ်နေတယ်လို့လည်းကျွန်မဒီလိုသုံးသပ်တယ်သူတို့တကယ်လို့ဒါသူတို့မှစဉ်းစားတယ်သိချာအခြေအနေပေါ်မှာသူတို့တကယ်လဲဟိုဝေဖန်သုံးသပ်နိုင်စွမ်းအားရှိတယ်ဆိုလို့ရှိရင်ဒေါ်ဆန်းစုကြည်ကိုသူတို့အခုလိုမျိုးဆက်ပြီးတော့မှထိန်းထားတာဟာဘယ်တော့သူတို့အတွက်လဲဘာမှအကျိုးမရှိဘူးတိုင်းပြည်အတွက်လဲအကျိုးမရှိဘူးဆိုတဲ့ဥစ္စာကိုတကယ်တမ်းဆိုသူတို့မြင်ဖို့အချိန်ကိုရောက်နေပါပြီဒါပေမဲ့အဲ့ဒါကိုသူတို့တကယ်တမ်းဒီဟာကိုပြန်လဲပြီးတော့မှဟိုလုံနိုင်ဖို့အတွက်သူတို့မှဒီလိုသုံးသပ်နိုင်တဲ့အခြေအနေလည်းမရှိလို့သူတို့ဘာလို့လဲမသိလို့အခုလိုဆက်ထိန်းထားတာပဲရှိနေနိုင်တယ်လို့ကျွန်မဒီလိုပဲသုံးသပ်ပါ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ပြီးခဲ့တဲ့နော်ဒီဒီပရင်အကြမ်းဖက်မှုကိစ္စကြီးမှာဆိုလို့ရှိရင်ဒေါန်ဆန်းစုကြည်တို့အဖွဲ့ကနော် NLD ပါတီဝင်တွေကအကြမ်းဖက်ခံခဲ့ရတယ်အဲ့လိုအကြမ်းဖက်ခံခဲ့ရတဲ့နောက်ပိုင်းမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှစုံစမ်းစစ်ဆေးမှုတွေအရေးယူမှုတွေလည်းပဲမရှိခဲ့ဘူး။နော်အဲ့ဒီအဖြစ်အပျက်မှာခံခဲ့ရတဲ့လူတွေနော်ဒေါန်ဆန်းစုကြည်တို့ဦးတင်ဦးတို့နောက်ကျန်တဲ့ NLD ပါတီဝင်တွေသူတို့တွေကပြန်ပြီးတော့အရေးယူခံရတာတွေ့ရတယ်။အဲ့တော့ဒေါန်ဆန်းစုကြည်ကိုလည်းအဲ့ဒီချိန်နဲ့စပြီးတော့နော်သူတို့အကြေကျုံနဲ့ထားထားလိုက်တာတခါတည်းဒေါန်ဆန်းစုကြည်ရဲ့လုံခြုံမှုအတွက်ရည်ရွယ်ပြီးတော့ထားပါတယ်ဆိုသူတို့ကပြောခဲ့သေးတယ်။အဲ့တော့ဒီလိုတွေဖြစ်နေတဲ့အချိန်မှာကဘာကအခုအခြေအနေမှမျိုးတော်တော်များများသိလာကြတဲ့အတွက်ကြောင့်ဒေါန်ဆန်းစုကြည်ကအပြစ်မရှိဘဲနဲ့မတရားဖန်ဆီးခံရတယ်ဆိုပြီးတော့ဝိုင်းပြီးတော့ပြောနေကြတာဒီလိုပြောနေတာကိုနော်လုံးဝအလေးမထားဘဲနဲ့လိလိရှုပြီးတော့ဆက်ပြီးတော့ထိန်းထားအောင်မယ်ဆိုတော့ဒီနောက်ဆက်တွဲကဘာတွေဖြစ်လာမလဲဆိုတာလည်းကျွန်တော်တို့စဉ်းစားကြတယ်ပေါ်လာသေးတယ်ခင်ဗျာအခုဒီကိစ္စနဲ့ပတ်သက်ပေါ့လေအခုကျွန်တော်တို့ပြောခဲ့ဆိုခဲ့တာနဲ့ပတ်သက်ပြီးတော့ကိုအောင်နိုင်အနေနဲ့ရောဘယ်လိုများမြင်မိလဲခင်ဗျာ
ဟုတ်ကဲ့ပထမတစ်ခုကတော့ဒေါ်အောင်ဆန်းစုကြည်မလွတ်လာသေးတဲ့ကိစ္စပေါ့နော်ဒီဒေါ်အောင်ဆန်းစုကြည်ကိုသတ္တမတိုးခင်ကတော့ကျွန်တော်လည်းတည်င်းနေလုံရင်းနဲ့ဟိုလူနေဒီလူနေပေါ့ဘယ်လိုထင်လဲလွတ်မလာပေါ့အဲဒီမှာဟိုမြန်မာပြည်ထဲကဒီရှစ်လေးလုံးမျိုးဆက်ကြောင်းသားကောင်းတော်တယောက်ပြောတာလေကျွန်တော်ပြန်ပြောပြကြပါမယ်။သူကဗာပြောလဲဆိုတော့ဒေါအောင်ဆန်းစုကြည်ကိုလွတ်မလာလို့မမေးပါနဲ့တဲ့။ဒေါအောင်ဆန်းစုကြည်ဆိုကိုလွတ်ကိုလွတ်ပေးတဲ့နယ်စကားကိုပဲကျွန်တော်တို့ပြောကြပါမယ်တဲ့။ဒီမြန်မာအမျိုးမြန်မာပြည်ရဲ့အမျိုးသားပြန်လဲတင်ရည်မှာ တောင်ဆန်းစုကြည်ကမရှိမှဖြစ်ဖြစ်တယ်ဒါကြောင့်မို့လို့တောင်ဆန်းစုကြည်ကိုလွတ်ပေးပါသူဆုံးဆွေးနွေးကြပါဆိုပြီးသူကပြောသွားတယ်ဆက်ကမှာတော့မြန်မာပြည်ရဲ့တပ်ပဏာတွေကိုတကယ်ပြည်လဲသူကတော့တောင်ဆန်းစုကြည်ပါပြီးတော့ဆွေးနွေးတင်တယ်ဆိုကျွန်တော်တို့တွေကတစီရဲတော်နေတဲ့လူတွေလေဆိုတော့အောင်ဆန်းစုကြည်လည်းပါတယ်စစ်တပ်ကြီးလည်းပါတယ်ပြည်သူလူထုလည်းပါတယ်ဒီလေကြီးရဲ့မှာဟိုဒီလူကဟိုဘက်သွားခြင်းနဲ့ဟိုလူကဒီဘက်သွားခြင်းနဲ့အရင်ပွားနေရင်ဒီဘက်သွားမလဲဆိုတာဆွေးနွေးကြည့်နိုင်ပြီးတော့သွားဖို့လိုတယ်။ဟိုဒီလူကတော့ငါနဲ့တဘောမတူဘူးဒါကြောင့်ဒီလူကိုခန်းချုပ်ထားမယ်ဆိုပြီးတော့ကျိုးနဲ့တုတ်ထားရင်ကျိုးပြည်လေတနေ့မှသူကပြန်ပြီးတော့ဟိုဘက်သွားမယ်ဆိုပြီးပြောမှာပဲလေ။ဆက်ကကြတော့ကျွန်တော်တို့တွေကတကယ်တမ်းကတော့ဗမာပြည်ပဲသွားမလဲဆိုတာကိုကြည့်နိုင်ဖို့လိုတယ်။အဲဒီတက်ကတော့ဒေါန်ဆန်းစုကြည်ပေါ့နော်။ပြန်ပြုတ်ပေးဖို့လိုတယ်လို့ကျွန်တော်ညီနေရတယ်ကြောင်မှာကောင်းဆောင်ပြောမယ်။သဘောတူပါတယ်ခင်ဗျာ။
ဟုတ်ကဲ့ကိုအောင်နိုင်ခွန်းကတော့ပြောသွားတာเนาะကျွန်တော်တို့ဒါလက်ခံပါတယ်ဒီဒေါန်ဆန်းစုကြည်ကိုသူတို့ကဖမ်းထားတဲ့နေရာမှာဒီအမျိုးသားလုံခြုံရေးကိုထိခိုက်မှာစိုးရိမ်နေဆိုတဲ့အကြောင်းပြချက်တစ်ခုကလည်းကြားကြနေရတယ်အဲ့တော့ဒေါန်ဆန်းစုကြည်ကဒီဟဲ့လားကဘာမှာအခု non violence ဆိုတဲ့ဒီအကြမ်းမဖက်ရေးမူဝါဒကိုလက်ဆွဲထားတဲ့ပုံကိုတယောက်ပါအဲ့တော့ဒေါန်ဆန်းစုကြည်ကလည်းပဲတိုင်းပြည်မှာစူပူမှုတွေဖြစ်ပွားနေတာကိုလူလားမယ်တော့မဟုတ်ပါဘူးအဲ့တော့ဒေါန်ဆန်းစုကြည်ကိုလွတ်ပေးလိုက်လို့များဒီလိုစူပူမှုတွေဖြစ်လာမလားတိုင်းပြည်မငြိမ်မသက်ဖြစ်မလားဆိုတဲ့စကားကလည်းပဲစင်ကြီးစင်နဲ့လိုပဲပြောရမှာပေါ့လေအဲ့တော့မြန်မာစစ်ကောင်းဆောင်တွေအနေနဲ့မြန်မာစစ်ကောင်းဆောင်တွေကဘာကြောင့်များခေါင်းမာနေတယ်လို့ယူဆမိတယ်လဲဆိုတာဦးစင်လျော်ကျွန်တော်ဆက်ပြီးတော့မေးချင်ပါသေးတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့တော့မြန်မာစစ်ကောင်းဆောင်တွေအနေနဲ့ကတော့ပြောရမယ်ဆိုရင်သောသောအမကုံမှာပြောသလိုပေါ့လေသူတို့တတ်ွက်မှာကလည်းပဲအုပ်စုကိုင်းကနာကြီးရှိတယ်အာသူတို့ရဲ့လမ်းပြမြေပုံဆိုတာကအခုဖြစ်နေတာကဒါကဘုခင်ညွတ်တင်သွားတဲ့အဲလမ်းကြောင်းဖြစ်တယ်သူတို့ရုပ်စာဆက်သွားမလားမသွားဘူးလားဆိုတာကကြံနေဘုဒ္ဓရွှေနဲ့ဘုံမောင်အေးမှာကဒီဟာကသူတို့တဲမှာကြည့်လို့ဆိုတယ်အဲ့ဒါပြင်နောက်ကဒီလူငယ်စစ်ဘုံများကလည်းပဲเนาะဒါတတ်ွက်ချင်းကျွန်တော်တို့သိရတာကတော့အောင်ဆန်းစုကြီးကိုလိုလားတဲ့ထောက်ခံတဲ့အရာကြီးငယ်လေးရှိနေတယ်ဆိုတော့ကျွန်တော်တို့ဒါပြည်တွင်းသတင်းတွေအရာသိနေရတယ်အဲ့တော့ဆိုတော့ကစစ်တပ်အတွင်းမှာကိုကအဲ့ဒီလိုပြစ်ပတ်ခတ်တွေကိုနော်သူတို့ထက်မှရှိနေတဲ့သဘောယူဆကိုလွှဲမှုတွေကိုညင်အောင်ထိနေရတာကိုကသူတို့ကမှလည်းပဲနော်သူတို့ရှိတဲ့လျှာလည်းပဲစောစောကပြောသလိုပဲနော်ဟိုလူလှုပ်ဒီလူလှုပ်နေမငြိမ်ဘူးဆိုတာကိုဒါပြနေတယ်ဒါအပြင်အခုလက်ရှိဥဆောင်နေတဲ့ဟိုချုပ်ကြီးများအနေနဲ့ကလည်းပဲနော်သူတို့ကတာထွက်ကြတဲ့ကိုကသူတို့လက်တွေကသွေးစွန်းလာကြတဲ့လက်တွေဖြစ်နေတယ်ဒါပေမဲ့လို့တော့အောင်ဆန်းစုကြီးကလက်စားမချေဘူးတိုင်းပြည်ကောင်းမှုဆိုလို့ရှိရင်အားလုံးတင်းတင်းမြတ်မြတ်ပြီးခဲ့တဲ့ကိစ္စတွေအားလုံးတင်မောခြေပြီးတော့ကဖြစ်တိုင်းပြည်ကောင်းအောင်ဘယ်လိုသွားမလဲဒါမှသာလဲအဲလက်ရှိဒါလူငယ်မျိုးဆက်တွေအတွက်နော်လက်ရှိမြန်မာနိုင်ငံပြည်သူလူဆင်းရဲဒုက္ခရောက်နေတဲ့အခြေအနေကနေပြီးတော့ကျွန်တော်တို့လုံခြုံနိုင်မှာဖြစ်တယ်ဒါကြောင့်မလို့ပြီးခဲ့တဲ့ကိစ္စတွေကိုတင်မောခြေမယ်ဘု து ဘု து မှဆက်စားမခြေဘူးဆိုတာကိုတော့တောင်းဆန်းကြီးကလည်းဖတ်လေးလေးပြောနေပါတယ်သို့တော်လည်းပဲအဲကျွန်တော်တို့နိုင်ငံတကာအခြေအနေကိုပြန်ကြည့်တဲ့အခါကျတော့လည်းပဲဆရာတို့ပြီးတဲ့အတိုင်းပဲနိုင်ငံတကာမှာအာဏာရှင်တွေဟာဒါသူတို့အာဏာလက်မဲ့သွားတဲ့အချိန်ခါမှာတို့ခေါင်းထုတ်တင်ခါရတဲ့တာကတွေကလည်းရှိနေတော့ဒါတွေကိုတို့ရရမအေးဘူးလို့ကျွန်တော်တို့ထင်တယ်။ဘာကြီးချိန်နေရတော့အဲ့ဒီလိုဟာတွေနဲ့နှိုင်းရှင်ပြီးတော့ကြည့်ဖို့တော့မလိုဘူးထင်တယ်။ဘာလို့လဲဆိုတော့ဒေါအောင်ဆန်းစုကြည်လို့ခေါင်းဆောင်ကအဲကျွန်တော်တို့ဥဆောင်မယ်ဆိုလို့ချင်းဂျမားပြည်သူလူထုဟာဒီကစားချိန်လမ်းကြောင်းကိုဘယ်နည်းနဲ့မှသွားမှာမဟုတ်ဘူး။တိုက်ကြီးကျန်တဲ့ထောင်ကြီးကိုပဲသွားမှာဖြစ်တယ်။အဲဒီကိဘိုးချိုးကြီးတွေကြောက်နေတာကကျွန်တော်ထင်တာတော့တော့တို့အာနာလက်လို့သွားရင်တော့ဒီလိုများဖြစ်မယ်ဖြစ်မလားဆိုတာတို့စဉ်းစားနေပုံရတယ်။ဒါကြောင့်မလို့အာနာရှင်ရဲ့သဘောတဘာဝအတိုင်းပဲပေါ့လေ။သူတို့ကကြားစီးမိထားတယ်အဲ့တော့စီးမိထားပြီဆိုတော့ဒါကြားကြောဝါချင်းတော့ငါတို့တော့ကြားစားခံမှာပဲဆိုတာမျိုးသူတို့စဉ်းစားနေပုံရတယ်ဒါကြောင့်မလို့သူတို့ဟာအာနာကိုမလွတ်တန်းเนาะအချိန်ဆွဲနိုင်နေမှာဆွဲပြီးတော့အသက်ရှင်နေတဲ့ကာလဘာလုံးအာနာမလွတ်ဘူးဆိုတဲ့သဘောထားမျိုးเนาะသူတို့အဲကြောက်ချထားပုံရတယ်ဒါကြောင့်လည်းဒီနေ့အချိန်နေတာဒီလောက်ခက်ခဲနေတာဖြစ်တယ်ကျွန်တော်အနေနဲ့တော့အဲ့လိုသုံးသပ်မိတယ
်ဟုတ်ကဲ့
ဟုတ်ကဲ့ကျွန်မညနာအမေဦးစင်လင်းပြောတဲ့ပုံမှာပဲထပ်ဆင့်ပြောချင်ပါတယ်အဲ့ဒါတော့အခုနကသူတို့ဒီဟိုကြောက်စိတ်ပေါ့နော်အဲ့ဒါတခုပါတယ်လို့တစ်ချိန်တည်းမှာပဲလောလောဆယ်အချိန်တွေမှာကဒီရှိတဲ့ရထားတဲ့လက်ထက်မှာရထားတဲ့အာနာဆိုတာကဒီတိုင်းကြီးရဲ့တယံဇာတစီးပွားရေးတွေကိုပါထိန်းချုပ်ထားနိုင်ခွင့်ရှိတဲ့အခါကျတော့ဒီဟာတွေရဲ့ဒီခုနကထိန်းချုပ်ထားနိုင်မှုတွေပေါ်မှာတာယာမှုတွေနောက်ကိုမိသားစုအတွေ့ဆိုတဲ့ဥစ္စာတွေဒီပေါ်တွေမှာအာနာပေါ်မှာရင်မှုမှုတွေလည်းဒါတွေလည်းရှိမှာပါဒါပေမဲ့ဒီချိန်ထဲမှာပဲခုနကကြောက်စိတ်ကတော့ခုနကအမေဦးစင်လင်းပြောသလိုပဲကျမလည်းသဘောတူပါတယ်ဆိုတော့အထူးသဖြင့်ကျမတို့ဟိုအင်ဒိုနီးရှားသမ္မတသွားလာတဲ့အချိန်တုန်းကဘိုချုပ်တန်းရှီကအရင်အင်ဒိုနီးရှားသမ္မတဟောင်းဆူအတိုဘာဖြစ်သွားပြီလဲဆိုတာမျိုးကိုသူ 那五天对的是因为嘛，没来说，因为怎么都见没有嘛地啊来洗咯。他都要洗嘛，都要把钱嘛来说，我就不要搞了嘛。地多了嘛，都要都地多了嘛，都要搞好没？地起码标了钱咯，地都要地标了搞了嘛，都看下没有少，都嘞家里年年也来搞了嘛咯。姑娘在做木类新的嘛，所以嘛年了咯，姑起码苗发发姑娘龙话的有新的，实在天嘛。มันยังจะมุ่งสิ่งนี้แล้วสาวเดียวเลยตุ่มยังไหมไอ้ที่เขาสาวเชนเนี่ยมาตุ่มเทียนเนี่ยตุ่มอันน่ะที่คุณล้อเสียสิ่งนี้เลยเชนเนี่ยว่าเสียเชนชงไหนบุจูสาวไม่สวยแล้วจะมาดูตรงเด็กจิโร่ยังไ
งโอเคที่อันน่ะสิ่งนี้เนี่ยก็ตุ่มยาท่าเรื่องอันน่ะที่เนี่ยบุด้วยบ้าเลวะเลวะลูกจะมาเวสต์ด่าเราตีจาระบุรีทำไมลูกกูเข้ากาลามาล่ะที่กบันไงงามยาซูมาจีไรลูกเชนเบมาเวพี่ดิโมครีซีหลังสิงห์ดิโมครีซีนิสันเนี่ยเว้ยตัวหันจาระไอ้รอดูเรื่องลูกคนเยรีกูมันละมันจะยาพินิจชูเปล่าพี่รอกูรู้อาณาอยู่ท่าเรือสระก็มันเต้นดอกบุษบีรอแต่กบันว่าเลยมีลูกกูไหวพี่รอเปลี่ยนจาระบุรีที่รอที่ไหนงานนักอะไรที่มีมาปอมาท่าเรือตัวโบราณเนี่ยปัตเตอร์พี่รอจันนุนเนี่ยส่วนหนึ่งจะมาดีเลยไอ้รออู่อ่างไหนเนี่ยเอรีกิซาเนี่ยเปียวบ่า
วนะเปียโอเคดีจะเข้าก็รู้โอ้นายงานส่งเนี่ยรู้เปียวบ่าวเนาะตามทั่วก็เจอมาจ้าไล่เรื่องที่อินเดียตามทั่วเราที่ยุคก็รู้ดาราปีนี้เด็ดเด็ดสุดเปียวตัวละบ่สุนายงานบ่าวส่วนเนี่ยอเมริกาไปเลยยุโรปไปเลยอาเซียนไปเลยนายงานกองก็เข้าในไปเลยคุณอาตมาก็ไปเลย
ที่ทุกอย่างนี่เราเราคุณอาเปียวเลยแต่มาเราจะโน้ตที่อาเซียนนายงานเนี่ยไปเราทุกอย่างจะบ่าวเนาะ
โอเค
อาเซียนก็ต้อง
มาดูตั้งสูจะเพิ่มขึ้นอีกแล้วบ้างเนาะตั้งสูจะเพิ่มเลยพี่อาไม่บ่าวพี่อาจะไม่เป็นบาปขึ้นเลยสุดาวเกี่ยวท่าเราไม่ชิวบ่สมัยมาสุดยาเราเย็นเย็นน้องอาจจะน่าจะมีทามีอะไรเสียมากรัฐมนตรีลงจงยิ่งกังสุดเต็มเลยคือเราเชื่อกรัฐมนตรีลงจงยิ่งกังสุดาตัวเยี่ยยูเลยยาเราไม่ตัวเขามาจ้าจ้าแต่เรื่องเนี่ยหุ่นสุดเป็นหุ่นสุดเป็นว่าชอบเป็นสามีลูกได้เสียนั่นก็เอาอายุว่าในงานการที่อายุมาที่อาสวยเนี่ยเราได้ใช่มาเลยก็อายุเนี่ยปัจจัยดูเยอะไปแล้วเนาะอายุโอ้ยงคนเงินไปเนี่ยในมาในงานเนี่ยมาที่งานมาเราอาเป็นเรื่องส่งร่างเงินไปเนี่ยสำหรับมือช็อปไปกันเลยสิแต่ดีก็เข้ามาก็ต้องสู้เราเลยสิต้องสู้เราไม่ได้ยังบาปที่มันเลยสิพี่อาไม่ป่าวเลยทีนี้แต่จำรู้ในงานการต้องสู้มัวไม่อะไรสุดเลยอาไม่ชิวเลยจังทีนี้ทั้งนั้น
ဟုတ်ပါတယ်ကိုအွန်လိုင်းပြောတဲ့ဥစ္စာကျွန်တော်လည်းသဘောတူတယ်အဲတစ်ချက်ကကျွန်တော်ပြောညာလေးတစ်ခုရှိတယ်အဲ့ဒါကဘာလဲဆိုတော့ဒီအာဆီယံနိုင်ငံတွေရဲ့ပြဿနာပဲအာဆီယံနိုင်ငံကျွန်တော်တို့တစ်ချိန်လုံးကလည်းပဲအဲဒေါ်အောင်ဆန်းစုကြည်ကိုသူတို့ဝေဖန်ခဲ့တာရှိတယ်အဲ့ဒါဘာလဲဆိုတော့သူ့ရဲ့အသက်ကြီးတဲ့ဝါကြီးတဲ့အဲ့ဒါနိုင်ငံရေးအဲခေါင်းဆောင်တူဖြစ်တဲ့ဦးနေဝင်းကိုဝေဖန်တာဒေါ်အောင်ဆန်းစုကြည်မှားတယ်ဆိုပြီးတော့အာဆီယံခေါင်းဆောင်ကြီးပေါ့လေအဲ့ဒီတော့ကမ်ဆယ်လီကွမ်းယူဖို့ဖြစ်ပေါ့ဟုတ်လားအဲ့ဒီချိန်လုံးကအဲ့လိုသူတို့ပြောခဲ့တာရှိတယ်အဲ့ဒါပြင်အာဆီယံခေါင်းဆောင်ကြီးရဲ့သဘောထားလည်းပဲနော်သူတို့အခုကနိုင်ငံတကာဖိအားတွေများလာလို့သာသူတို့လေတံလေးနဲ့ချော့လာတာရှိတယ်သူတို့ကတော့ constructive engagement နဲ့နော်အပြည့်အစုံဆက်ဆံပြီးပဲပြီးရနော်အဲ့ဒီဘောသွားနေတယ်အဲ့ဒါတည်းဆိုတာကနိုင်ငံတကာနိုင်ငံကိုဒီမိုကရေစီပြောင်းမယ်ဆိုလို့ရှိရင်စီးပွားရေးဟာပထမစီးပွားရေးဟာဒုတိယစီးပွားရေးဟာတတိယလို့သူတို့ကလိုပဲကြွေးကြော်တယ်တော့စီးပွားရေးတောင်းနှင်းခိုင်မာလာမှသာလျှင်အဲ့ဒီနိုင်ငံမှာကျွန်တော်တို့ဒီ middle class ပေါ့နော်လူလတ်တန်းစားနိုင်ငံကိုဒီမိုကရေစီကိုချက်ထွင်နိုင်တဲ့လူလတ်စားပေါ်လာမယ်ဒါမှသာလျှင်အဲ့ဒီနိုင်ငံမှာနော်ကျွန်တော်တို့ဒီမိုကရေစီကိုထူထောင်လို့ရနိုင်တယ်ဆိုတော့အတွေ့အကြုံအယူဆမျိုးနဲ့သူတို့ကဒါဗမာနိုင်ငံကိစ္စကိုဝေဖန်ခဲ့တာရှိတယ်ဆိုတော့အဲဒီတော့လည်းဒေါ်အောင်ဆန်းစုကြည်ကသူ့နေကြချုပ်ချထားရာကပဲပြန်တုံ့ပြန်ခဲ့ဘူးလားရှိတာကျွန်တော်မှတ်မိတယ်အဲဒါမနီလာမှာလုပ်တဲ့ UNESCO အစည်းအဝေးတစ်ခုမှာ1994တုန်းကနော်ဆိုတော့အဲဒီတော့ကဒါဒေါ်အောင်ဆန်းစုကြည်ကဒီမိုကရေစီဒီပထမဒီမိုကရေစီဒီဒုတိယဒီမိုကရေစီဟာတတိယဒီမိုကရေစီမရှိတဲ့နိုင်ငံမှာစီးပွားရေးဒါလုတ်ခွင့်ပေးလို့လည်းပဲအားလုံးလူတိုင်းညီညီမှလုတ်ခွင့်ရှိတာမဟုတ်ဘူးအာဏာရှိတဲ့လူကသာလေကြီးအုပ်ပြီးလုတ်သွားမှာဖြစ်တယ်ဒါကြောင့်မလို့အဲ့ဒီအယူဆကိုနောက်ခံမှုဆရာကိုဒေါက်တာဆွေကြီးကတုံ့ပြန်ခဲ့ဘူးလားရှိတယ်အဲ့တော့ဆိုလိုတာကကျွန်တော်တို့အာဆီယံတကယ်တော့ဒီကနေ့ပြည့်စုံလေမျိုးထိုးနေတာကအာဆီယံအိန္ဒိယနိုင်ငံတွေကဘာမှမပြောဘဲနဲ့သူကမပြောလို့ဘူးဆိုတဲ့သဘောမျိုးတရုတ်ကစကူးတန်းထားတာရှိတယ်အဲ့တော့အရေးကြီးတာကတော့ကျွန်တော်တို့အိန္ဒိယအာဆီယံနိုင်ငံတွေကဗမာပြည်ရဲ့ပြဿနာဖြစ်ရင်ဒါကျွန်တော်တို့ဖိအားနဲ့ပြင်မလုံလောက်ဘူးအရေးယူမှုနော်ပါမဖြစ်မယ်ဆိုတော့ဆုံးဖြတ်ချက်မျိုးเนาะအာဆီယံနိုင်ငံတွေအစိုးရတွေအတွက်မှာဒီလိုဖြစ်လာမှကျွန်တော်တို့ကကျွန်တော်တို့အချိန်နဲ့တိုးတက်မှာလေကျွန်တော်ယူဆတယ်ဆိုတော့အဲ့ဒါကြောင့်လည်းပဲကျွန်တော်ဒီနေ့ဒါ AIMPMC ပေါ့လေဒီဗမာပြည်ဒီမိုကရေစီရည်ညွှန်းပတ်သက်လို့သဘောတူတဲ့အာဆီယံလွှတ်တော်အမှတ်များကဖွဲ့ထားတဲ့ဒီအဖွဲ့အစည်းတွေကနေပြီးတော့ဒီနေ့သူတို့နိုင်ငံတွေရဲ့လွှတ်တော်တွေအတွက်မှာဗမာပြည်နဲ့ပတ်သက်ပြီးတော့သူတို့ကစတင်ပြီးတော့နောက်ဝေဖန်တာတွေစတော့လှုပ်တော့လှုပ်လာနေပြီပေါ့သို့တော်လည်းပဲအစိုးရတွေအတွင်းမှာတော့သဘောထားကဆောလောကပြောတာတိုင်းကိုယ်နိုင်ပြောသလိုပဲ တော့တာမန်ပဲရှိတယ်တကယ်ရှိရမြန်မာနိုင်ငံဒီမိုကရေစီတိုးတရတိုးတဲ့ကြောင်းသုံးရတာလွမြောက်ကြောင်းကိုဒါမှအင်းနဲ့အားနဲ့ဆောင်ရွက်ကြတာမတွေ့ရဘူးလို့ကျွန်တော်ဆိုတော့အဲ့ဒါလေးသုံးသပ်ချက်ပါတယ
်ဟုတ်ကဲ့ခင်ဗျသူကြားလာတာကတော့အရင်အရင်ကနဲ့စာလို့ရှိရင်ဒေါအောင်ဆန်းစုကြည်ကိုပြန်လွတ်ပေးဖို့တောင်းဆိုတဲ့အစံတွေကတနည်းတစ်နည်းပိုးပို့ပြီးတော့ညားလာတာကိုတော့ကျွန်တော်တို့သတိထားမိတာပေါ့လေအဲ့တော့ဒီအတိုင်းရှေ့ဆက်ပြီးတော့ဒီခေါင်းမာနေလို့တော့မလွယ်ဘူးလို့ကျွန်တော်ထင်မိတာပါခင
်ဗျဟိုကျွန်တော်လည်းအဲ့လိုမြင်ပါတယ်အခုကကကုနာကဟိုကွန်နိုင်တို့အံငူးစင်တို့ပြောသလိုပါပဲဒီအထက်ကဒီအာဆီယံအိန္ဒိယနိုင်ငံတွေရဲ့အခမ်းအနားလည်းအင်မတန်ရေးကြည့်တယ်ဒါပေမဲ့တစ်ချိန်တည်းမှာကျွန်မမြင်နေတာကကုနာကဒီအာဆီယံနိုင်ငံတွေကလည်းအခုသူတို့အခုလိုမျိုးစပြီးတော့ပူပြောလာတာကိုကြည်ချင်းအားဖြင့်ကျွန်တော်တို့တုံ့တက်လို့ရတာကဟိုမြန်မာနိုင်ငံကြက်တနာကိုသူတို့မဖြေရှင်းနိုင်ဘူးဆိုလို့ရှိရင်သူတို့နိုင်ငံတွေရဲ့စီးပွားရေးကိုပါလာပြီးတော့မှထိခိုက်တော့မယ်ဆိုတဲ့အနေအထားကအရင်တုန်းကလည်းသူတို့တည်နေပေမဲ့အခုဆိုဒီဒါကပို့ပြီးတော့မှသူတို့အတွက်ပို့ပြီးတော့မှထင်ရှားလာတယ်လေထင်ရှားလာတော့ဒီအပေါ်မှာအထူးသဖြင့်တော့ကျမတို့ဒီ ASEAN ကလည်း EU ဥရောပသမဂ္ဂလိုမျိုးပဲအာသူတို့ပြည်ညစာချုပ်လိုမျိုး ASEAN Charter နဲ့ဟိုတစ်ဖက်နဲ့တနိုင်ငံနဲ့တနိုင်ငံကြားထဲမှာစီးပွားရေးနိုင်ငံစီးပွားရေးအခြေခံထားတဲ့အရင် ASEAN မဟုတ်ဘဲနဲ့အဲ့ဒီအခြေခံကိုကြော်ပြီးတော့မှဒီထက်ပိုပြီးတော့မှဒီ ASEAN ဒေသထဲမှာပိုပြီးတော့မှပူးပေါင်းဆက်ဆံမှုတွေလုပ်ဖို့အတွက်ကိုစ조사လာတဲ့အချိန်မှာမြန်မာနိုင်ငံရဲ့မဖြေရှင်းနိုင်တဲ့ကြေတနာကသူတို့အတွက်လည်းအဓိကကြားမှာသူတို့အတွက်ခလုတ်အကြီးအကျယ်တစ်ခုလိုဖြစ်နေတယ်ဆိုတဲ့ဥစ္စာကိုလည်းသူတို့မြင်လာတယ်ဒါကြောင့်မို့လို့သူတို့တောင်းပိုပြီးတော့မှအခုလိုတောင်းဆက်စစ်တင်လို့မရရေးအတွက်ကို ASEAN နိုင်ငံတွေကပိုပြီးတော့မှအတန်ကြေကြေလောင်လောင်ပိုထွက်လာတယ်လို့လည်းကျွန်တော်တို့ပြောလို့ရတယ်အထူးသဖြင့်တော့ခုနကဒီ ASEAN Charter ကဒီနှစ်မှာလည်းသူတို့ဒါကိုအပြီးဆွဲဖို့ဆိုတာမျိုးရှိရယ်။ဒါပေမဲ့ပြီးတော့ကျမတို့ချာတာတစ်ခုပြည်ညာစာချုပ်တစ်ခုဖြစ်လာပြီဆိုရင်တော့အဖွဲ့ဝင်အနေနဲ့ဝင်လာပြီဆိုရင်တော့ခုနကကျမတို့အနောက်ကနေပြီးတော့မှလိုက်နာဖို့စီကံဆိုတာကြတော့အနည်းနဲ့များပါလာကြတာပါပဲ။အဲ့တော့ဘယ်လိုပဲအနည်းနဲ့များပါလာမလဲဆိုလို့ရှိရင်ပါလာမလဲ။နည်းနည်းများများအဲ့ဒီနည်းချင်းတော်၎င်းများချင်းတော်၎င်းကကျမတို့လောလောဆယ်မြန်မာနိုင်ငံနဲ့နာဖရဲ့ဆက်ဆံရေးနိုင်ငံတကာနဲ့ဆက်ဆံရေးအခြေအနေတွေကဘလို့မှဒီပြည်ညာစာချုပ်မှာပါတဲ့အချက်တွေနဲ့ကိုက်ညီနိုင်စရာမရှိနိုင်ပါဘူး။မလွယ်ပါဘူး။အဲ့ဒီအနေအထားတစ်ခုကိုပြောင်းဖို့အာဆီယံကစ조사ရောမယ်ဆိုတော့လည်းတို့တာဝန်ရှိပြီးမဖြစ်မနေလို့မလုပ်လို့ရှိရင်တို့နိုင်ငံတွေအတွက်လည်းထိခိုက်မယ်ဆိုတော့လည်းမြင်လာလို့ပို့စ조사လာတယ်လို့လည်းကျွန်မမြင်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲနာဖကုန်ထိုက်ကလည်းဒီအခြေအနေတစ်ခုကိုမြင်လို့တချို့မြင်တဲ့သူတွေလည်းနာဖထဲမှာရှိနေနိုင်တယ်လို့ကျွန်မတို့ဒီလိုမျိုးနဲ့သုံးသပ်ကြည့်နိုင်တယ်။ဆိုတော့အခုဒီလာမယ့်ကာလကကျွန်တော်တို့အာဆီယံကမြန်မာနိုင်ငံနဲ့ပတ်သက်လို့ပို့ပြီးတော့မှလှုပ်ရှားမှုတွေတွေ့လာမယ်လို့ကျမတို့အဲ့လိုသုံးသပ်ကြည့်လို့ရတယ်တစ်ချိန်တည်းမှာပဲလူထုအခြေပြုအဖွဲ့အစည်းတွေရဲ့အတန်းကလည်းအရင်တော့အချက်ပိုကျလာတာကိုလည်းကျမတို့တွေ့နေရပါတယ
်ကျွန်တော်နည်းနည်းပြောမယ်ခင်ဗျဟိုခုနကပြောလို့ပေါ့နော်မှောက်မှပြောလို့လူတယောက်တည်းပုံမှန်မူဒီလားဆိုဒီမတိုင်ငင်လေးမှာပိုကြုံမှုတန်းရွှေရစွတ်မပေးနဲ့လို့ပြောတယ်ဆိုတဲ့တင်းမျိုးလည်းထွက်လာတယ်ဒီဟာကတော့စိုးရိမ်စရာကောင်းတယ်ပေါ့နော်ဒီကောင်မြန်မာနိုင်ငံမှာဥနေဝင်တစ်ထက်ကလည်းလူတယောက်တည်းမှပုံခဲ့တယ်အခုချိန်ကြည့်သူလို့သွားတဲ့အမှားတွေကြောင့်ခုဆိုဘန်စနစ်ပြင်လို့မရဘူးငွေလည်းနှုတ်ပြင်လို့မရဘူးဖြစ်နေတယ်မယ်သွားလို့လူတယောက်ထဲမှာပုံလိုက်တယ်ဆိုရင်တော့ကျွန်တော်တို့ဒါပြဿနာရှိရဲ့နောက်တစ်ခုကတော့ဒီအခုလောလောဆယ်လုံငယ်တဲ့ပတ်ထဲမှာဖြစ်သွားတဲ့ကိစ္စတွေမှာပေါ့လူထုအချင်းချင်းတွေးကွဲနေတဲ့ဟာမျိုးပေါ့နော်ဒါအာမီရဲ့တိတ်ကြီးရဲ့လို့ထင်ပါတယ်စစ်ဆိုးရတော့ဆန်းစစ်ကြီးကိုဆက်ဖန်ထားတယ်သူလို့သူလို့တယ်အန်အာဂီလူငယ်တွေကတော့ဆန်းစစ်ကြီးလုံမြောက်ဖို့တောင်းဆိုတယ်ဥပဒေနဲ့အညီတောင်းဆိုတယ်သူပြေမချိုးဖောက်ပဲတောင်းဆိုရဲဒါသူ့လုပ်ကိုသူလုပ်တယ်အဲ့ကြားထဲမှာဟိုကြမ်းခိုင်ဖွံ့ဖြိုးရေးအတင်းနဲ့ NLD လူငယ်ကြားမှာပြဿနာကြီးပဋိပက္ခကြီးဖန်ပြီးပြတာဒါနိုင်ငံရဲ့အနာဂတ်တော့မကောင်းဘူးလို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျဟု
တ်ပါတယ်ကိုအွန်လိုင်းပြော
တာဒ
ါဒီနာဖအနေနဲ့ကတော့သူ့ဘက်ကဒါပြင်းပြင်းဆင်ဆင်လုပ်နေပြီလို့ကျွန်တော်တို့ပြောလို့ရတယ်ဆိုတော့ပြည်တွင်းမှာလည်းအဲ့ဒါလိုလုပ်နေလို့နိုင်ငံတကာမှာလည်းပြည့်တဲ့အတိုင်းပဲเนาะကျွန်တော်တို့ဒီမြောက်ကိုရီးယားလိုနိုင်ငံနဲ့အီရန်လိုနိုင်ငံနဲ့ဆက်ဆံရေးကောင်းအောင်လုပ်နေတယ်ဒီလိုဒါနျူကလ িয়ার အိမ်မဲ့လည်းမဲ့နေတယ်အဲ့တော့ဒါကဘာလဲဆိုလို့ရှိရင်ဒါစစ်အာဏာရှင်တွေကအစိုးရအထိကောင်းမှန်မှန်နဲ့ခံတိုက်သွားမယ်ဆိုတာမျိုးကျွန်တော်တို့မြင်နေရတယ်ဒါကြောင့်မလို့တရားကိုကျွန်တော်တို့ကလွယ်လွယ်နဲ့တော့ကျွန်တော်တို့ဟိုစိတ်ကူးရင်လို့မရဘူးဒါကြောင့်မလို့ကျွန်တော်တို့ဒီမိုကရေစီအင်အားစုတွေကလည်းပဲဒီဘက်မှာကောဒီပမှာကောကိုအစွမ်းအစရှိသမျှညှက်ထုတ်ပြီးတော့ကနိုင်ငံတကာထောက်ခံမှုတွေပိုရလာအောင်နော်ပြည်ထောင်စုထောက်ခံမှုတွေပိုရလာအောင်တော့စူးစမ်းပြီးဆောင်ရွက်ကြမယ်အနေထားရှိတယ်လို့ကျွန်တော်မြင်တယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျာ
တစ်ချိန်တည်းမှာကျွန်မမြင်တာလေအခုလိုကြက်ခိုင်ဖွံ့ဖြိုးရေးတို့အစ်တဒီလိုအတင်းတွေကိုအားကိုးပြီးတော့မှလူထုပေါ်မှာအကြမ်းဖက်မှုလုပ်လာတာကိုကျွန်မကဘယ်လိုပြန်သုံးသပ်လဲဆိုတော့တစ်ဖက်ကစစ်တပ်ကိုအရင်တော့ကျွန်မတို့ရှစ်လေးလုံးကာလကျွန်မတို့ပေါ်မှာစစ်တပ်ရင်ကသုံးပြီးဖြိုခွဲခဲ့တဲ့အဥ္စာမျိုးကိုအခုချိန်မှာစစ်တပ်ကဒီလိုမျိုးနေရာမှာသုံးဖို့အတွက်စ
ကျမတို့ဒီကျမလို့ဒါတွေကဒီတစ်ခေါက်ဆိုရင်တော့ဒီလိုလုံးမှာမဟုတ်တော့ဘူးဒီလိုမျိုးကျမ်းဖတ်မှုတွေကိုလုံးတော့မှာမဟုတ်ဘူးဆိုတဲ့အတိကိုပို့ချုပ်တွေကပို့ပြီးနေနေလို့များအခုလိုမျိုးကျမ်းခံခွင့်ရိုးရေးကိုမျက်နှာဒါပေးစီးပွားရေးခွင့်ဒုက္ခနေပေးပြီးတော့ဒီလိုချင်းချင်းကြားထဲမှာဖြုတ်ခွဲဖို့အတွက်လုံနေလားဆိုတာမျိုးလည်းကျမတို့တစ်ခါကစဉ်းစားဖို့ဖြစ်နေတယ်လို့ကျမအဲ့လိုတ ကျွန်တော်တို့အရသားချင်းဖြစ်တဲ့ဟေ့ဆိုလို့ရှိရင်အစိုးရကကောင်းဆောင်လို့ရတာဘူးကဲကျွန်တော်တို့မှာဒီရထားတဲ့ခြင်းလည်းပြည့်နေပြီဆိုတော့ဒီနေ့စကဝိုင်းကတော့ကျွန်တော်ဒီမှာပဲဒီကုန်းချော့ပါလိမ့်မယ်ခင်ဗျဒီဒေါ်စန်းစုကြည်ကိုအခုလိုနေတက်တန်းအခြေချုပ်ထပ်ပြီးတော့တိုးမြင့်လိုက်တာနဲ့ပတ်သက်ပြီးအခုကျွန်တော်တို့ဆွေးနွေးခဲ့တာအထက်မှာဒီဒေါ်စန်းစုကြည်အနေနဲ့ တိုင်းပြည်ရဲ့ပြန်လည်ထူထောင်ရေးအမျိုးသားပြန်လည်ရင်ကြားစီရေးတို့မှာအများကြီးအကျိုးဆောင်ပေးနိုင်တဲ့အတွက်ကြောင့်သူ့ရဲ့လွတ်မြောက်ရေးဟာအရေးပါတယ်ဆိုတာကိုတင်ပြသွားခဲ့ကြပါတယ်အခုလိုပါဝင်ပြီးတော့သုံးသပ်ဆွေးနွေးပေးကြတဲ့အတွက်ကြောင့် ထိုင်းနိုင်ငံအခြေစိုက် NCGUB ပြန်ကြားရေးတာဝန်ခံဦးစင်လင်း Network Media သတင်းဌာနကအယ်ဒီတာဦးအောင်နိုင်နဲ့ဒီ NDD ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးအင်အားစုကဒေါ်ခင်အောင်မာတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်ပြစေခင်ဗျာတော်ရချင်းပေါင်းကိုစိတ်နှပြချမ်းမွှေးလန်းတော်မူကြပါစေ